ကိုပြမင်းတဲ့ရဒီကလေးမျိုးဆုံးဖြတ်ချက်ပြညာဇာတ်လမ်းမှာလက်မှတ်ထိုးပါဝင်လှူရှားသူတူအနေနဲ့လေပြီးတော့လက်မှတ်လည်းစုဆောင်းနေသူတူအနေနဲ့ဆိုတော့အခုလက်ရှိလက်မှတ်တွေဘယ်လောက်ရနေပြီလဲရှင့
်အခုလက်ရှိတိုင်းသားကောင်းဆောင်နေရနိုင်ငံကြီးကောင်းဆောင်နေရဒီမိုကရေစီရရှိရေးလှူရှားသူ activity ရ50ကျော်လောက်ကျွန်တော်တို့လက်မှတ်ရေးထိုးပြီးပါပါတယ
်ဟုတ်ကဲ့ဟိုဘယ်သူတွေပါဝင်တာလဲရှင
့်ပါဝင်တာကတော့တိုင်းသားကောင်းဆောင်ပိုင်းကြီးကပေါ့နော်ဟိုမွန်တိုင်းသားကောင်းဆောင်နေတဲ့ကဦးနိုင်မွေသိန်းတို့ဦးနိုင်ထွန်းသိန်းတို့ပါပါတယ်ချမ်းတိုင်းသားကောင်းဆောင်နေတဲ့ကဦးဆိုင်ရွှေကျူးတို့ဟိုဦးဆိုင်အောင်တို့ပေါ့နော်ကယန်းဘက်ကဆိုရင် UMP တောင်လက်မှတ်ရေးထိုးထားပါတယ်ဒီတိုင်းသားကောင်းဆောင်တွေတော်တော်များများစုစုံလင်လင်လက်မှတ်ရေးထိုးထားတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဆိုရင်ဥဝင်ကင်တို့ဥတင်ဦးတို့လက်မှတ်ရေးထိုးထားပါတယ်ဒီလူငယ်တွေတဲကလည်း78ကနေအခုဒီပါဝင်လှုပ်ရှားနေတဲ့ဒီမိုကရေစီရရှိရေး activity လက်မှတ်ရေးထိုးကြမှာပါ
ဟုတ်ကဲ့ဟိုနောက်ထပ်ကောဘယ်သူတွေကိုဆက်ပြီးတော့တောင်းခံမှုရှိလဲရှင့်လက်မှတ်ကောက်ခံမှုရှိလဲရှင့်
ဒီကတော့ကျွန်တော်တို့ကပြည်တွင်းမှာ78ကနေအခုဒီပါဝင်လှုပ်ရှားနေတဲ့ democratic activity ကိုစုစည်းတဲ့သဘောပါညီညွတ်ရေးကိုကျွန်တော်တို့ပြင်ဆင်ထားတဲ့သဘောပါပဲအဓိကအဲဒီကနေပြီးတော့ဒုတိယပင်လုံညီလာခံညီဆောင်ရွက်ရေးကိစ္စကိုအားလုံးသဘောတူညီတယ်ဆိုတဲ့တနိုင်ငံပြုမှုပါပဲအဲဒီအချင်းလေးနဲ့ပတ်သက်ပြီးဒါနိုင်ငံတကာအဝင်ဝိုင်းကိုကျွန်တော်တို့ပြည်တွင်းရဲ့ညီညွတ်မှုကိုကျွန်တော်တို့ထုတ်ဖော်ပြသလိုက်တာပါ
ဆိုတော့ဒီနိုင်ငံတကာရောက်ပေါ့နော်ပြည်ပကိုရောက်နေတဲ့မြန်မာတွေနဲ့တိုင်းရင်းသားတွေရောဟိုပါဝင်ထောက်ခံကြဖို့ရှိလားရှင့်သူတို့ရောပါဝင်ထောက်ခံကြမှာလားရှင့
်ကျွန်တော်တို့မနေ့ကထုတ်ပြန်ကြေညာတဲ့အချိန်လေးမှာပဲပြည်ပမှာရောက်နေတဲ့တိုင်းရင်းသားအဖွဲ့အစည်းတွေဒီဒီဘက်မှာရောက်နေတယ်နိုင်ငံရေးအုပ်စုတွေကသူတို့လည်းထပ်ဆင့်ဒီပေါ်မှာထောက်ခံသွားမယ်လို့ကျွန်တော်တို့သဘောထားတွေပေးထားတာတွေရရှိထားလာတယ်ထပ်ပြီးတော့လည်းထောက်ခံမှုတွေပြုလာကြမှာပါ
ဘလောက်အထိညှော်လင့်ထားတာမျိုးရှိလဲရှင
့်အဲကျွန်တော်တို့ညှော်လင့်ထားတာကတော့ကျွန်တော်တို့ဒီမိုကရေစီရေးလမ်းကြောင်းပေါ်မှာအတူရှိနေကြတဲ့အင်အားစုတွေအားလုံးပေါ့နော်ညီညွတ်ညွတ်ညွတ်နဲ့ကျွန်တော်တို့ဆက်လက်ဆောင်ရွက်သွားနိုင်ကြဖို့ရှေ့ဆက်ဒီမိုကရေစီအင်အားစုညီညွတ်ရေးမှဒီအမျိုးသားပြန်လည်တင်မြှင့်ရေးကိုဆောင်ရွက်နိုင်ဖို့ကျွန်တော်တို့ကြိုးစားမှာပါဒီအတွက်ပင်လုံဆိုတဲ့အပေါ်မှာဗိုလ်ချုပ်အောင်ဆန်းကပြည်ထောင်စုသားတွေအားလုံးကိုစုစည်းနိုင်ရတယ်လို့ပဲပေါ့နော်ကျွန်တော်တို့ဒုတိယပင်လုံညီလာခံကြီးမှလည်းပြည်ထောင်စုသားတွေအားလုံးစုစည်းပြီးကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးပြည်ထောင်စုရေးပြဿနာတွေကိုကျွန်တော်တို့ဖြေရှင်းသွားကြမှာပါ
အခုကိုပြုံးမင်းတင်ရလဲဒီထဲမှာပါဝင်သူတူဦးဆိုတော့လေဒီလိုလှုပ်ရှားဆောင်ရွက်တဲ့ပုံမှာတော့ဘာတွေဖြစ်လာနိုင်မယ်လို့မျှော်လင့်ထားတာမျိုးရှိနေရှင်။ဘာများကြုံတွေ့ရတာမျိုးရှိနေရှင်
။အဲဒီအချင်းလေးတွေကိုဆောင်ရွက်တဲ့အနေအထားမှာတော့ကျွန်တော်တို့တစ်စုံတရာဟိုအနှောက်အယှက်အဟံသားမျိုးတော့ကျွန်တော်တို့မရှိပါဘူး။ဟိုဒါကလည်းကျွန်တော်တို့အားလုံးကောင်းမွန်ဖို့အားလုံးပူးပေါင်းဆောင်ရွက်နိုင်ဖို့အတွက်ကျွန်တော်တို့ကြိုးစားတယ်ကြိုးစားမှုတစ်ခုပါပဲ။အဲဒီမိုကရေစီရရှိမှာကျွန်တော်တို့တိုင်းပြည်မှာရှိတဲ့တမတော်ပဲဖြစ်ဖြစ်တိုင်းသားအင်အားစုတွေပဲဖြစ်ဖြစ်ဒီနိုင်ငံရေးအင်အားစုတွေပဲဖြစ်ဖြစ်အားလုံးပူးပေါင်းပြီးကျွန်တော်တို့လုပ်ကြရမှာပါအဲ့ဒီအခြေအနေတစ်ခုကိုရောက်အောင်ကျွန်တော်တို့ကြိုးပမ်းပါကြမှာပါ
ဟုတ်ကဲ့ကျေးဇူးပါကိုပြုံးမင်းသိန်းရှင်